ကင်းပြည်နယ်ဖားပုံခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားမှာဒီကနေ့ထိတိုက်ခိုက်လာတာဆက်လက်ဖြစ်ပွားနေဆဲရှိပြီးတော့၃ရက်အတွင်းမှာအနည်းဆုံး9ကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာအကြောင်းကျေးရွာရှေ့ရွာကနေပြီးတော့ဒေသခံပြည်သူတွေဟာတိုးတောင်တွေရှိရာတွေစီကိုထွက်ပြေးနေရတဲ့အကြောင်း KNU ရဲ့ဖားပုံခရိုင်တွေ့မှုကပြောပါတယ်ဒီကြောင်းပြည်စုံကိုတော့ View မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကရင်မျိုးသားစည်းရုံး KNU ကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့အထိလည်းဆက်လက်ဖြစ်ပွားနေဆဲရှိပါတယ်ဒီလိုတိုက်ပွဲတွေစတင်ခဲ့တဲ့3ရက်အတွင်းမှာအနည်းဆုံးတိုက်ပွဲ9ကြိမ်ဖြစ်ပွားခဲ့တယ်လို့ KNU ရဲ့ဖားပုံခရိုင်အတွင်းရေးမှူးစောရော်ဘင်ကပြောပါတယ
်ဒီ9ရက်နေ့စပြီးတော့ကြောက်ကြားပုံစံမျိုးပေါ့နော်အဲ့ဒါဖြစ်တာပေါ့နော်အဲ့ဒါ9ရက်နေ့မှာ4ကြိမ်ဖြစ်တယ်6ရက်နေ့မှာ1ကြိမ်အခုဒီနေ့ဆိုလို့ရှိရင်တကြိမ်ထပ်ဖြစ်ပြီးအာပြောလို့ရှိရင်ရက်တိုင်းဖြစ်တဲ့ပုံစံမျိုးဖြစ်တာပေါ့နော်ဒါပေမဲ့9ရက်နေ့မှာနည်းနည်းအကျင့်များတာပေါ့နော်ဟိုအကြီးကြီးကြီးမားတဲ့တက်ပွဲတော့မဟုတ်ဘူးဥစားရင်းဆိုင်ပြစ်ခတ်မှုလေးတွေဖြစ်တာဒီဗမာစစ်တပ်ဖက်ကဟိုအခုဝင်လာတဲ့နေမြေဧရိယာတွေကဒီ2017 NC မှာဒီနေမြေဟိုအပြန်လာဥစားဒီကတ်တဲ့နေရာလေးမှာကျော်လွန်ပြီးတော့မှဝင်လာတဲ့အပေါ်မှာဖြစ်ပြမှုကဖြစ်လာတယ်လေ
အစိုးရတပ်မတော်ဘက်ကကျော်လွန်ဝင်ရောက်လာတဲ့နယ်မြေမှာစစ်စင်ရေးအတွက်ကားလမ်းဖောက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသရင်းရှိရွာရှိရွာလောက်ကဒေသခံတွေဟာထွက်ပြေးတင်းရှောင်နေရကြောင်းလည်းစောရော်ဘင်ကပြောပါတယ
်။ဟိုလုံးဝဟိုနေလို့မရဘူးထွက်ပြေးရတဲ့ရွာအုပ်စုကရှိအုပ်စုဝန်းကျင်လောက်ရှိတယ်ရှိအုပ်စုရှိရွာလောက်ရှိတယ်ပေါ့နော်။လူအဲ့ဒီရွာတွေရဲ့တင်းရင်းနဲ့ကြည့်မယ်ဆိုလို့ရှိတော့ဟိုဒါတထောင်ဝန်းကျင်မှာရှိတယ်ဒါပေမဲ့ပြေးတာကတော့ဘယ်လောက်လဲဆိုတော့အတိအကျတော့မသိရသေးပေါ့နော်။ပြေးတာကတော့သူတော့ပုံပဲလိုက်ပြီးတော့ပုံနေတဲ့အခြေအနေမျိုးပေါ့နော်အဲလိုမျိုးဒီလားသားတွေကတော့စိုးရင်လည်းတောက်တယ်သူတို့အလုပ်တွေအပြည့်ကောင်းတယ်တနည်းလုံးမှတနည်းစားစားရတယ်ဆိုတော့အလုပ်မျိုးစားအဲ့လိုရှိတော့မှတောင်းရန်ခုတ်တာလဲလောက်တာဒါအခုအလုပ်ကအချက်ခါရပေါ့နော်အဲ့ဒါတနည်းလုံးလုံးတော့စားဖို့ဟာလေးတွေကတော့ဆက်တဲ့သူကြီးတွေဖြစ်လာလိမ့်မယ်စစ်တပ်ကတော့မဆုတ်ဘူးဆိုရင်ပေါ့နော
်၃ရက်တာတိုက်ပွဲတွေအတွင်းမှာ KNU ဘက်ကအကြဆုံးမရှိသလိုရွာသားတွေထိခိုက်သေးဆုံးတာလည်းမရှိကြောင်းပြောပါတယ်။ဒီတိုက်ပွဲကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်ကြောင်းလည်းစောရော်ဘင်ကအခုလိုတုံ့တက်ပါတယ်
။အာလုံးဝကိုထိခိုက်သွားတယ်အဲ့ဒီပုံမှာလုံးဝထိခိုက်သွားတယ်။ကျွန်တော်တို့အထက်ကောင်းတော်လည်းအများကြီးစကားပြောဖို့တော့လိုမယ်။ဒါဆိုတော့ဒီဟိုအစကတည်းကဒီတနင်္ဂနွေလောထိခိုက်ရဆဲရေးဆိုတော့လည်းပဲတနင်္ဂနွေလောအတိုင်းတာကိုမဆောင်နိုင်ခဲ့ဘူး။အခုကလည်းဒီထိုးတီချထိုးထားတဲ့ဟိုဒီကျွန်တော်တို့တိုင်းသားဒီလိုမှအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တော့အခက်အခဲများကြီးဖြစ်ဆက်ဒီငင်းချနိုင်ဖို့အတွက်ကဟိုဒါကယုံကြည်မှုကိုလုံးဝဟိုစားထိခိုက်တယ်ပေါ့နော်ဒါဟိုအများကြီးစိတ်နှိမ့်ကြဖို့ပြောမယ
် KNU နဲ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ဘရဘက်ကပြောရေးဆိုခွင့်ရှိသူကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကအတွင်းရေးမှူးချုပ်ဒေါက်တာရွှေခါးကတော့တမ်ဘရနဲ့ KNU ကြားမှာညှိနှိုင်းတာတွေဆောင်ရွက်နေပြီဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ဒီလိုတိုင်ချာတော့မရောက်သေးဘူး။ဒါပေမဲ့ကျွန်တော်တရင်ကြတာတော့အချင်းချင်းညှိနှိုင်းနေကြတယ်ဆိုပြီးတော့တရင်တော့ကြတာပေါ့နော်။သူတို့ဟိုတက်မှုတွေနဲ့ဒီကာဆာဆာတွေနဲ့ညှိနှိုင်းနေတယ်ပေါ့နော်
။ကရင်အမျိုးသားစည်းရုံး KNU ဟာ2012ခုနှစ်မှာပြည်내အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးပြီးနောက်ပိုင်းမှာလည်းဖာပွန်ခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ဘူးပါတယ်
။ကုမှုဆောင်သတင်းပေးပို့ထားတာဖြစ်ပါတယ်။